ကျမဆုမောင်မရှင်2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြရွေးခံကြမယ့်ပါတီကိုယ်စားလှယ်လောင်းတွေနဲ့နိုင်ငံရေးပါတီတွေအနေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလုံခြုံမှုပေးမယ်ဆိုတဲ့ရွေးကောက်ပွဲဂတိကဝတ်ပေးဖို့ AI နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးနဲ့မြန်မာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်။မြန်မာနိုင်ငံတဝက်မှာ2020ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပဖို့သတင်းပတ်နှစ်ပတ်လောက်ပဲကြံတော့တဲ့အချိန်မှာပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာနိုင်ငံရေးပါတီစုံကကိုယ်စားလှယ်တွေတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေမဲဆွဲစီယုံရေးအောင်နိုင်ရေးတွေစောင့်မျက်နေပြီးတော့ရွေးကောက်ပွဲဂတိကဝတ်ပြုနေခြင်းလည်းဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့လူခွင့်လှုပ်ရှားသူတွေကိုကာကွယ်စောင့်ရှောက်ပေးပါလို့ Amnesty International AI နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးနဲ့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းအဖွဲ့ကနေရွေးကောက်ပွဲဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုတိုက်တွန်းတောင်းဆိုလိုက်တာပါ။မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုဖော်ထုတ်တင်ပြတောင်းဆိုသူတွေအတွက်အသက်အန္တရာယ်ထိခိုက်လောက်တဲ့အထိလုံခြုံရေးအခြေအနေဟာစိုးရိမ်စရာဖြစ်နေတာမို့ပြည်သူကမဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လူခွေလှုပ်ရှားသူတွေကိုကာကွယ်ပေးဖို့ဂရုပြုပါလို့တောင်းဆိုရတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်မှုကိုပိုကြီးကပြောပါတယ
်။အဓိကတော့ကျွန်တော်တို့2020ရွေးကောက်ပွဲဝင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီလိုမျိုးလှုပ်ဆောင်ပါမယ်ဆိုတဲ့ဂရုကိုမျိုးကိုပေးနိုင်ရင်တော့သူတို့တော့လည်းအားပိုရှိမှတင်ပါတယ်။ကျွန်တော်တို့ပါတီပေါင်းစုံကိုကြည့်ရပါတယ်။အဓိကမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်။ဒီလူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ပေးမဲ့သူတွေနောက်လူခွင့်ရေးချိုးဖောက်ပြန်နဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ကောက်ယူနေတဲ့သူတွေရှိတယ်။ဒီလူတွေရဲ့အသက်အန္တရာယ်နဲ့ဒီလူတွေရဲ့လုံခြုံရေးအရဆိုးရိမ်စရာအခြေအနေမှာရှိပါတယ်။ဒါကြောင့်မို့ဒီရွေးကောက်ပွဲမတိုင်ခင်မှာလွတ်တော်ကိုယ်စားလှယ်တွေအနေနဲ့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့လူခွင့်ရေးအခြေအနေတွေသိရှိစေဖို့အဲ့ဒီလူခွင့်ရေးအခြေအနေတွေကိုဘယ်လိုကာကွယ်မလဲဆိုတော့သူတို့စဉ်းစားပြီးတော့သူတို့လွတ်တော်အမှတ်ဖြစ်ခဲ့တယ်ဆိုလို့ရှိရင်ဒီလိုအလုပ်မျိုးတွေကိုလုပ်ပေးဖို့လိုအပ်တယ်လုပ်ပေးမယ်ဆိုတဲ့စိတ်ဆန္ဒပေါ့ဒါကိုကျွန်တော်တို့ကအဓိကလိုချင်တယ်ပေါ့
မြန်မာနိုင်ငံမှာလွတ်လပ်စွာစီတမ်းလှည့်လည်ဆန္ဒထုတ်ဖော်ခွင့်အလှူရှားသွားလာပြောဆိုရေးသားခွင့်စားတဲ့အခြေခံလူခွင့်ရေးဒီမိုကရေစီစံနှုန်းပြက်နေတဲ့အနေအထားဖြစ်တာမို့လို့နိုင်ငံတော်အုပ်ချုပ်ရေးရန်ညာသစ်ကိုဥဆောင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ဥပဒေပြုရေးပြုပြင်ပြောင်းလဲရေးတွေဆောင်ရွက်ပေးပါလို့တိုက်တွန်းရတဲ့အကြောင်းအတန်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်ဒီတန်းတက်လျှောက်မှာဒီလက်ရှိအစိုးရတန်းအတွင်းမှာကျတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအတော်လေးကိုချိုးဖောက်ခံရတဲ့အခြေအနေကိုကျွန်တော်တို့ကြုံတွေ့နေရပါတယ်။လက်ရှိအချိန်မှာတောင်းလို့မျိုးတက်ဆိုရင်လည်းဖန်စီထင်းထင်းခံထားရတာရှိရဲ့ဒီရခိုင်ရေးနဲ့ပတ်သက်ပြီးဆန္ဒပြတဲ့အကြောင်းသားတွေဆိုရင်လည်းထောင်ကျခံထားရတာရှိရဲ့ပေါ့နော်။အဲ့လိုအခြေအနေမျိုးတွေကျွန်တော်တို့နောက်လာမယ့်အစိုးရတက်လက်ထံမှာမဖြစ်စေချင်ဘူး။အခုလာမယ့်အစိုးရတက်လက်ထံမှာအဲ့လိုမျိုးနာမည်ရိုးနဲ့တော်ကြခဲ့တဲ့ဒီလူခွင့်ရေးကိုချိုးဖောက်တဲ့ဥပဒေတွေကိုမဖြစ်နေပြင်မှုလို့ရဲ့ဆိုတဲ့ဟာကိုအရင်ဆုံးထောက်ပြတယ်။ဥပမာဆိုရင်ဒီဘက်အစိုးရလက်ထက်မှာဒါဥပဒေပြည့်ရင်ရောင်းလဲပြေးချရအောင်နေကြည့်တင်သွားပြီးလို့အကြံဉာဏ်ပြောလို့ရပါဘူး။အဲ့တော့အခုရှင်ပြိုင်တဲ့လွတ်တော်ကိုယ်စားလှယ်လောင်းနေပါတီတွေအနေနဲ့ရွေးကောက်ပွဲမဲဆဲကမ်ပိန်းတွေမှာဒီလိုလူတို့ကိုလူတို့ရှင်ကြပါတော့ဂတိကူကိုပြုပေးဖို့အတွက်ကျွန်တော်ဒီလိုမျိုးတိုက်တွန်းတောင်းဆိုတဲ့ကမ်ပိန်းမျိုးလုပ်ရခြင်းဖြစ်ပါတယ်ခင်ဗျာ
။ဒါအပြင်နိုင်ငံတော်ဝန်ကလူခွေချိုးဖောက်ခံရမှုတွေကိုရဲရဲဝံ့ဝံ့ဖော်ထုတ်ပေးခဲ့တဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့အမှုတွေရုပ်သိမ်းပေးဖို့ဖမ်းဆီးထားသူတွေကိုအမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့စတဲ့လူခွေကာကွယ်စောင့်ရှောက်မှုတွေကိုဆောင်ရွက်ပေးပါမယ်ဆိုတဲ့ဂတိပြုပေးပါလို့ကိုဘိုကြီးကဆက်ပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာမတရားတဲ့ဥပဒေကလည်းအများကြီးရှိတယ်။နောက်တက်လာမဲ့အစိုးရနဲ့လွှတ်တော်ရဲ့တာဝန်ကဒီတည်တဲ့ဥပဒေကိုဖျက်သိမ်းပေးဖို့လိုတယ်၊သို့မဟုတ်ဆိုင်းငံ့ပေးဖို့လိုတယ်။နိုင်ငံရေးအချင်းသားတွေဆိုတာကအလို့သက်ကလည်းသိမ့်မယ်ရင်လည်းတည့်ရိုက်သက်ဆိုင်နေတယ်။အခုကဟိုဖမ်းဆီးရဆိုတဲ့အကောင်မှာဒီအစိုးရနဲ့တက်မလို့ရရင်ဖမ်းဆီးတာမဟုတ်ပဲနဲ့တရားရုံးလေးနဲ့ကတော့ဒီကလေလူတွေကိုဖမ်းဆီးတဲ့ကိစ္စမျိုးတွေကလည်းပိုပိုတိုးလာတယ်ဆိုတော့ကကြအခြေအနေကြီးအရန်ရှုပ်တွေ့လာတယ်ဒါကြောင့်မလို့ဒီလိုကိစ္စတွေကိုရက်တန်းကရက်ချက်ပို့လို့တယ်ပါတီပေါင်းစုံကနေပြီးတော့ဒီလိုမျိုးကိုယ်စားလှယ်လောင်းဘလောက်ကနေပြီးတော့ဒီလိုမျိုးဂရုကဝတ်ပေးမလဲပေါ့ပေးတယ်ဆိုလို့ရှိရင်တော့ဒါသူတို့အတွက်လည်းကောင်းတယ်တိုင်းပြည်ရဲ့အနာဂတ်အတွက်လည်းကောင်းနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်
အခုလိုမျိုး2020ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေတဲ့မကပဲမဲပေးခွင့်ရှိသူနိုင်ငံသားတွေအပါအဝင်ပြည်သူလူထုအနေနဲ့အလုံးရဲ့လူခွေရဖို့လှုပ်ဆောင်တဲ့သူတွေကိုအကာအကွယ်ပေးပါလူခွေချိုးဖောက်ခံခဲ့ရမှုတွေကိုနိုင်ငံတကာလူခွေစံနှုန်းအနေနဲ့အညီဥပဒေတွေပြဋ္ဌာန်းပေးပါဆိုတဲ့တောင်းဆိုချက်တွေနဲ့ဒီလှုပ်ရှားမှုကမ်ပိန်းမှာပါဝင်လှုပ်ရှားပေးဖို့ကိုလည်းလူခွေအဖွဲ့တွေကပြည်သူကိုတိုက်တွန်းနေတာဖြစ်ပါတယ်ရှင်ကျွန်မဆွန်မော်မှာ